အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီကနေ့မနက်ပိုင်းကဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးဘုံးခွဲတိုက်ခိုက်သူအေအေတပ်ဖွဲ့ဝင်ကိုအသေးဖမ်းဆီးရမိခဲ့ကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကညနေပိုင်းမှာလဲပုတ်ကြောက်တော်နဲ့ပုံနှကျုံမြို့နယ်အစပ်မှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံခဲ့ရပေမဲ့ထိခိုက်မှုမရှိဘူးလို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်ကြောက်တော်မြို့တောင်ဖက်6ဖာလုံးကွာတောင်ပေါင်းရွာနဲ့ဖရဲပေါင်းရွာကျမ်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ကြောက်တော်နာလီမှာပဲရန်ကုန်စစ်ဒီကားတန်းပေါ်မှာဟိုဘက်ကစစ်ဒီတပ်ကအပွင့်ထဲပေါ့အဲ့မှာတော့မိုင်းဘုံပေါက်ကွဲမှုလေးရှိတယ်ထိခိုက်ဒဏ်ရာရမှုကတော့ကျွန်တော်ဘက်ကတော့မရှိဘူးဘုံခွဲသူကပြေးလာတယ်အဲဟိုဘက်ကလည်းကြာမိုင်းဆွဲပြီးကြာပြေးတဲ့လူတယောက်တော့အသေးဖမ်းဆီးရမှာတော့ရှိတယ်လက်ပစ်ပုံတစ်လုံးနဲ့
ကြောက်တော်မြို့ဝင်မီတာ3000กว่าမှာအဝေးထိန်း remote mine နှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့အေအေဖွဲ့ဝင်လူကိုစံငယ်တစီလက်ပြဘုံတစ်လုံးဖုံးနှလုံးမိုင်းထောင်ရမှာသုံးပြတဲ့ဆက်ဆက်ပြည့်စည်တဲ့သူအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့ဒီကနေ့မှာတပ်မတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်။ရခိုင်တပ်မတော်ဘက်ကလို့ယူဆရတဲ့ဘုံခွဲသူတွေကိုအသေးဖမ်းဆီးရမိတယ်လို့တပ်မတော်ကပြောပေမဲ့ဒေသခံတွေကတော့တေဆုံးသူဟာဖျားပေါင်းကြေးရွာသားမော်တော်ဆိုင်ကတက္ကစီလိုင်းဆွဲနေသူတူလို့ဆိုပါတယ်။ဘုံပေါက်ကွဲပြီးမြန်မာစစ်တပ်ကနေပြစ်ခတ်လို့ရွာသားတူတေဆုံးပြီးနောက်သူတန်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတွေကပြောပါတယ်
။ဖေဘောင်းရွာကစွန်းစားနေတဲ့တက္ကသိုလ်တူပြည်တွေကိုမောင်မောင်ဝဲသူမျက်စောကြီးဒီမှာကြောက်တော်ကိုသူ့မိမတစ်ခေါက်လာပို့သေးတယ်။သူကကြောက်တော်မြန်မာပြည်မှာကရင်ရရွာရွာကိုပြင်တာအဲ့မှာလမ်းမှာရှိတာတင်တယ်။နှစ်ခုမှာပြင်းနေတယ်အရယ်ပြေတော့မှပြင်ရယ်ပြင်းတဲ့ဆိုတော့များများနဲ့တူရှိနေတယ်ဒီတော့တောင်ပေါင်းပါကကလဒန်မြစ်ကိုကတို့ကူးနေတယ်ကတို့တူနှစ်ခုမှာကြေထိမှန်ပြီးတော့တက်တော့ခြေရင်ကိုရောက်နေတယ်ဒီမှာတက်မတော်ကပြစ်တာဘာဖြစ်လဲဆိုတော့အဲ့အောင်ကိုပေါ်ယူတဲ့အချိန်ဆရာပြရရပန်းချိုးပါလေတောင်းကျန်သူငါတို့ကိုမိုင်းဖောက်လို့သူ့ကိုပြစ်ထည့်လိုက်တယ်ပြစ်လိုက်ပြီးတော့ဒါအဲဒီသူတို့ပြောကြတယ်တောင်ပေါင်းရွာမှာလေတချို့အိမ်တွေပါကြည့်ကြတာတွေတော်တော်များများရှိတယ်လို့ရသားတွေပြောချင်ရပြီးတ
ော့အလားတူမနေ့ညနေ9နာရီမှာဘုံတို့ချွေးမြို့နယ်ဆက်ဒေဝုန်းနဲ့မော်ရွာနီးကရိုးချမ်းကိုဖျက်ကူးတဲ့ရထားလမ်းမှာသမတော်စိတ်ချောင်းဘုံခွဲတိုက်ခိုက်ခံရတယ်လို့ဘုံတို့ချွေးမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်သမတော်ကဖျက်ကွားတယ်ဒီနားအဲ့ဒီရထားလမ်းပဲရထားမပြေးတာတော့ကြာနေပြီလားရိုးချောက်ကူးတဲ့ကားပဲဒီနားတော့မိတ်မမိုက်ခွေးတာဘယ်သူမှဒီနားမသိရတော့အတိအကျဘယ်သူမှမပြောနိုင်အတိအကျအကြသူ့ကို
တမရစိတ်ချောင်းတွေကနေအေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရူချောင်းသက်ပိုင်းတောင်လမ်းဘက်ကိုအင်အားဖြည့်တင်းဖို့လာရင်အေအေဖွဲ့ကနေဘုံခွဲတိုက်ခိုက်တာဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်။တမရသတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းထွန်းကတော့ဘုံနှကျုံမြို့နယ်အစဒေဝွန်ရွာနီးမှာတမရစိတ်ချောင်းမိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းအတည်ပြုခဲ့တယ်လို့သိကိမှုမရှိဘူးလို့ပြောပါတယ
်။ဒေဝွန်လာပါလားမေးအိုင်းနာလေးမှာဖြစ်တာ။အိုင်းမှာလည်းကျွန်တော်တို့မိုင်းဆွဲတိုက်ခိုက်မှုတစ်ခုရှိတယ်။ဒီဖွဲ့ပါပဲ။အဲ့ဒီကကသူကကျွန်တော်ဓာမတစ်ချောက်ကမိုင်းဆောင်ကိုလောက်တာပဲစိတ်ကြိုင်ရမှုတော့မရှိဘူ
းမနေ့ကနေ့ဒီကနေ့ကြောက်တော်နဲ့ဘုံညိုမြို့နယ်တွင်ဘုံခွဲစက်ကမှုနဲ့ပတ်သက်လို့သတင်းချက်လက်တွေမရရှိသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကတော့ပြောပါတယ်ဘုံပေါက်ကွဲပြီးသမတော်ဘက်ကလက်နက်ကြီးတွေနဲ့ပြေခတ်မှုကြောင့်ဒေဝုန်းနဲ့မော်ရွာသားတွေရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ်ပြီးကြတဲ့ရက်ပိုင်းတွေတုန်းကလည်းကြောက်တော်မြို့နယ်ဝါတောင်စစ်ဆောင်စခန်းတွေရွာသားတို့မိုင်းနှိမ့်ပြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြောက်ဦးမြို့နယ်ကရွာသားတို့ကလည်းမိုင်းနှိမ့်တိုက်ဆုံခဲ့ပါတယ်။ဒီမိုင်းတွေဟာပယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရသေးပါဘူး။2019ခုနှစ်ဇန်နဝါရီလကနေဒီကနေ့ထိအေအေဖွဲ့ကနေမိုင်းထောင်ခဲ့တာအကျဉ်း16ကျဉ်ရှိပြီးတော့မိုင်း46လုံးကိုတပ်မတော်စစ်ကြောင်းတွေကဖော်ထုတ်ဖောက်ခွဲဖျက်ဆီးနိုင်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ဒီနှစ်စံပိုင်းလေးလသာစစ်ရေးတင်းမာမှုကာလအတွင်းရွာသား10ဦးကျော်မြေမြုပ်မိုင်းကြောင့်တိုက်ဆုံခဲ့တယ်လို့6ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းစစ်တမ်းကောက်ယူထားတဲ့ရခိုင်လူမှုအဖွဲ့အစည်းတာဝန်ခံတွေကပြောပါတယ်ခင်ဗျာ